ချင်းပြည်နယ်ဖလန်းမြို့နယ်နဲ့ချင်းပြည်နယ်ပြင်ပကဒီကလေးကဘော်ဒေသချင်းလူငယ်တွေနဲ့နိုင်ငံတကာရောက်ချင်းလူမျိုးတွေကချင်းမျိုးသားအဖွဲ့ချုပ်ကိုဖွဲ့စည်းပြီးတော့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ကိုလည်းဖွဲ့စည်းကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။သူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်း VOA ကိုပြောပါတယ်။ဒီသတင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်ကောင်စီတပ်တွေကဇန်နပြပြည်သူတွေပေါ်မှာပြစ်ခတ်ဖိနှိပ်နေချိန်မှာပြည်တွင်းပြည်ပချင်းလူငယ်တွေစုပေါင်းပြီးချင်းမျိုးသားဖွဲ့ချုပ်ချင်း National Organization နဲ့ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့ချင်းမျိုးသားကာကွယ်ရေးဖွဲ့ကိုဖွဲ့စည်းရတာလို့ CNO CNDF ပြောခွင့်ရပုဂ္ဂိုလ်ဆလိုက်ဝီရန်ချင်းက VOA ကိုပြောပါတယ
်အာဏာရှင်စနစ်ဆိုဒီကိုလုံးဝချုပ်ဟန့်ဖို့ရဲ့ဒီ Federal Democracy ပြည်ထောင်စုကြီးပေါ်ပေါက်လာဖို့ကျွန်တော်တို့ကိုဒီတာကူအချီပြုတ်ပြီးမှတနိုင်တော့ခုခံကာကွယ်သွားပြီးမှဒီအာဏာရှင်ကိုတွန်းလှန်တော်လှန်ဖို့ကြပါဟော
ချင်းလူငယ်တွေနဲ့ဖွဲ့စည်းလိုက်တဲ့ချင်းမျိုးသားကာကွယ်ရေးလက်နက်ကိုင်ဖွဲ့ CNDF တပ်ဖွဲ့ဖွဲ့ရတဲ့အချင်းတွေကိုတော့ဆလိုက်ဝီရီယန်ချင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကိုအကူခုခံရမယ်ဆိုရဲအားရဲ့ဒီအခုချာဖက်စ်ကဖွဲ့စည်းလိုက်တဲ့ NUG နဲ့ကျွန်တော်တို့ဆက်ပြီးမှရှေ့ဆက်ထုတ်ရှားသွားဖို့ပေါ့နော်ကျွန်တော်နဲ့ဥပပေါင်းပြလိုအပ်တဲ့နေရာမှာဥတီကကိုစနစ်တကျခုခံကာကွယ်သွားဖို့အတွက်ဖွဲ့စည်းလိုက်တာဖြစ်တယ်ဒီထဲမှာတော့ကျွန်တော်တို့လူကြီးလူငယ်လူလက်ပိုင်းတွေလည်းအများကြီးပါတယ်လိုအပ်တဲ့တင်ငန်းတွေလည်းကျွန်တော်တို့ဒီကိုကကိုပေးတဲ့ဟာတွေလည်းရှိတယ်တချို့လက်နက်ကန်ဖွဲ့စည်းမှာတင်ငန်းသွားယူတဲ့သူတွေလည်းတချို့တွေရှိတယ်ပေါ့
လက်နက်ကန်ဖွဲ့ဖွဲ့နိုင်ဖို့လိုအပ်တဲ့ချိတ်ဆက်မှုနဲ့လက်နက်ဝယ်ယူဖို့ရန်ပုံငွေပြင်ဆင်ထားတယ်လို့လည်းဆိုပါတယ
်ဒီတက်လည်းကျွန်တော်တို့အလားနဲ့ချီပြီးမှစုထားတဲ့ဟာတွေရှိတယ်ပြင်အဓိကနိုင်ငံခြားရောက်ခုချင်းလိုမျိုးတွေကြီးအနေနဲ့ကျွန်တော်တို့အများကြီးလက်နက်ဝယ်ယူဖို့တက်လည်းသူတို့ကြံနေထောက်ပံ့ဖို့လည်းရတယ်အဲ့ပြင် CPH အပါဝင်ဒီ NGO တွေသူရကြီးအနေနဲ့ကျွန်တော်တို့သူတို့နဲ့စကားပြောထားတဲ့ဟာတွေရှိတယ်ပေါ့နော
်ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့အနေနဲ့လောလောဆယ်ဖလန်းမြို့နယ်နဲ့ဒေသတချို့ကိုပဲအခြေပြုထားပြီးနောက်ပိုင်းမှာပယ်စွန်လိုက်ရေးဖွဲ့စည်းနဲ့မဆိုသဘောထားချင်းမူဝါဒချင်းတူတဲ့သူနဲ့ပူးပေါင်းပြီးမှလှုပ်ရှားသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ချင်းမျိုးသားကာကွယ်ရေးဖွဲ့ဖွဲ့စည်းဖို့အတွက်ကြုံနိုင်မဲ့အခက်အခဲတွေကိုဝါရီချင်းနိုင်ငံရေးသမားဟောင်းတူကအခုလိုဆောက်ပြပါတယ
်။ခုဖွဲ့တဲ့အဖွဲ့ကိုလည်းတူတွေကအတိအကျဦးစီးဦးဆောင်လုပ်နေတယ်လေ။ချင်းတမျိုးပါလုံးပါဖို့သူတို့ဘယ်လိုလုပ်နေကြလဲဆိုတာမျိုးတွေပေါ့လေ။ဟောပြောလို့ဆိုတော့ကျွန်တော်ချင်းမာကမျိုးနယ်စုတအားကွဲပြားတဲ့အခါမှာဖွဲ့အစ်စ်တစ်ခုခုဖွဲ့လိုက်ရင်သူတို့ချင်းတမျိုးသားလုံးကကျိုးဆူ၆ခန်းနဲ့ဖွဲ့အစ်စ်ချစ်ဖို့ကတော်တော်ခက်ခဲပါတယ်။ဘလို့လည်းမဟုတ်တော့တိုက်ပွဲဝင်ချင်းနဲ့ဖြစ်တဲ့ကတော့ကျိုးဆူတဲ့ချင်းတမျိုးသားလုံးအားကိုးနိုင်တဲ့ဖွဲ့ဖြစ်လာဖို့ကသူတို့မှာစိန်ခေါ်မှုတော့ရှိတယ်ဆိုတာတော့ကျွန်တော်တို့လည်းမြင်ထားပါတယ်။
CNO CNDF ဖွဲ့ရလှုပ်ရှားမှုတွေကိုအိန္ဒိယနိုင်ငံမေဆိုရန်ပြည်နယ်အစိုးရအနေနဲ့အကူအညီပေးမယ်လို့မျှော်လင့်ကြောင်း CNO CNDF ပြောခွင့်ရပုဂ္ဂိုလ်ဆလိုင်းဝီရီယန်ချင်းကဆိုပါတယ
်ဒီလက်ရှိအိန္ဒိယအစိုးရကိုဒီလိုမှာရှိတဲ့အစိုးရကနေတဆင့်လဲကျွန်တော်တို့အများကြီးမျှော်လင့်ထားတယ်ဒီလိုမှာအစိုးရဖွဲ့ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူပြောင်းပြီးနေဒီအာဏာရှင်ဆန့်ကျင်ရတဲ့အများကြီးကိုဒီထောက်ပံ့တာလုပ်နေတယ်
ဒါပေမဲ့မီဆိုရမ်မှာနေထိုင်ပြီးချင်းခွေရေလှုပ်ရှားနေသူတို့ကတော့လက်နက်ကန်ဖွဲ့တွေကိုအိန္ဒိယနိုင်ငံစိုးရအနေနဲ့ကြောထောင်းနောက်ခံပေးဖို့ခက်တယ်လို့ဆိုပါတယ
်။အိန္ဒိယကတော့ဘယ်တော့မှလက်နက်ကန်ဟိုအားပေးတဲ့ကောင်မဟုတ်ဘူးဆိုတော့လေ။ GNF ဆိုရင်လည်းခိုးတောင်ခိုးဝင်နေအိန္ဒိယမှာတော့လည်းညီနေရတာပဲလေ။အဲလိုမျိုးလေဘယ်တော့မှလွယ်တော့ဘူ
း။လက်ရှိချင်းမီနယ်မှာရှိတဲ့လက်နက်ကန်ဖွဲ့စည်းတွေကတော့ချင်းမျိုးရသားဦး CNF ၊ဇူမီတော်လိုင်းရေးဖွဲ့ချုပ် ZRO ZRA ကူကီမြူရာစီယုံ KNO KNA တို့ရှိနေပါတယ် CNO CNDF အနေနဲ့အမျိုးသားညီညွတ်ရေးဆိုရ NUG ချင်းနိုင်ငံရေးဖွဲ့စည်းတွေပါဝင်ဒီမိုကရက်တစ်အင်အားစုတွေနဲ့လက်သွဲပြီးစစ်အာဏာရှင်စန့်ကျင်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဒီကနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ